ထိုင်းနိုင်ငံနဲ့ဒီမိုကရေစီရေးတောင်းဆိုဆန္ဒပြနေသူတွေကလူသိများတဲ့ဆန္ဒပြခေါင်းဆောင်တော်တော်များများကိုထိုင်းရဲတပ်ဖွဲ့ကထပ်မံဖမ်းဆီးလိုက်ပါတယ်။ကြာသပတေးနေ့ကထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့တဲ့ထင်ရှားတဲ့လူငယ်ခေါင်းဆောင်12ဦးထဲနာမည်ကျော် rap အဆိုတော်2ဦးလည်းပါဝင်ပါတယ်။အခုဖမ်းဆီးခံရသူတွေကဇူလိုင်လ18ရက်နေ့ကဆန္ဒပြပွဲတွေမှာပါဝင်ခဲ့တာဖြစ်ကြောင်းအတိုက်ခံဖွေသားရေးပါတီအမတ်ကာရူဟာဆူကာလ်ကပြောပါတယ်။သူတို့ကိုနိုင်ငံတော်အကြီးအကျယ်ပြစ်ဆင်မှုအပါအဝင်ဆွဲချက်ရှိခုနဲ့တရားစွဲဆိုလိုက်ပြီးတဲ့နောက်အမကနဲ့ပြန်လှုပ်ပေးလိုက်တယ်လို့လည်းပြောပါတယ်။အာနာရှင်စနစ်စန့်ကျင်တဲ့ Rap အဖွဲ့လို့နာမည်ပေးထားတဲ့ Rap Against Dictatorship RAD အဖွဲ့က Rap အစိုးရဒချန်တွန်ဘာရူမောင်းနဲ့တနယနာအယုဒယာတို့ကဇူလိုင်လ18ရက်နေ့ဆန္ဒပြပွဲတွေမှာပါဝင်ပြီးစင်ပေါ်တက်ဖျော်ဖြေခဲ့ကြတာဖြစ်ပါတယ်။အဲ့ဒီအဖွဲ့ရဲ့စစ်တပ်ဖိနှိပ်မှုကိုစန့်ကျင်ပြီးရေးဖွဲ့ထားတဲ့ငါတို့တိုင်းပြည်ပါများရတယ်လဲ What my country's got the chingo ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာတိုင်ခင်ဖြန့်ချီပြီးကြတဲ့ကတိရှိနားထောင်သူပေါင်း89တန်းရှိခဲ့ပါတယ်။မနေ့ကကျင်းပခဲ့တဲ့ထိုင်းနိုင်ငံရွေးကောက်ပွဲမှာ2014ခုနှစ်ကအာနာသိန်းစစ်တပ်အကြီးအကဲပရာရူချန်အိုချာကပဲအနိုင်ရရှိခဲ့တာဖြစ်ပါတယ်။ဒါပေမဲ့စစ်တပ်ကျော်တော်နောက်ခံရေးဆွဲထားတဲ့အခြေခံဥပဒေကြောင့်သာသူဒီလိုအနိုင်ရရှိခဲ့တာလို့ဆန္ဒပြသူတွေကပြောပါတယ်။ဒါကြောင့်ဆန္ဒပြသူတွေကပါလီမန်ကိုဖျက်သိမ်းရေးနဲ့အခြေခံဥပဒေပြန်လည်ရေးဆွဲရေးကိုတောင်းဆိုနေတာဖြစ်ပါတယ်။